မကြသေးခင်ရပိုင်းအတွင်းကပဲ US ASEAN Business Council ကနေပြီးတော့မြန်မာနိုင်ငံမှာတွားခဲ့တယ်ပေါ့နော်တွားပြီးတော့ဒီနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အပါအဝင်ပေါ့နော်ဆိုတော့တာဝန်ရှိသူတွေနဲ့တွေ့တယ်ဆိုတော့တွေ့ဆုံကြတဲ့အထက်မှာဒီဟိုအဓိကကဘာတွေကိုများဆွေးနွေးဖြစ်ပါတယ်လဲမြန်မာအစိုးရတာဝန်ရှိသူတွေနဲ့
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ American ASEAN စီးပွားရေးကောင်စီရဲ့ဒါ၅ချိန်မြောက်ပေါ့နော်ပြောရင်မြန်မာနိုင်ငံတို့ကုန်တယ်ကြီးများAmerican စီးပွားရေးလုပ်ငန်းများခေါ်ဆောင်သွားတဲ့အစီအစဉ်ဖြစ်ပါတယ်။ဒါအခုဆိုရင်ကျွန်တော်တို့ American Company 16ခုနဲ့ Oil and Gas, Insurance, Manufacturing အစရှိရဲ့လုပ်ငန်းဆိုင်ရာတွေပေါ့နော်။ပါဝင်ပြီးတော့မြန်မာနိုင်ငံကိုတွားရောက်ပြီးတော့လေလာဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။အဲဒီထဲမှာအဓိကကျွန်တော်တို့ပြောဆိုဖြစ်တာတော့မြန်မာနိုင်ငံရဲ့အခြေခံလိုအပ်ချက်တွေပေါ့ Infrastructure အခြေခံလိုအပ်ချက်တွေကဒီလမ်းမန္တရာဖွံ့ဖြိုးတိုးတက်မှုရေမဟုတ်သေးပါဘူး။ဒီ ICT ဖွံ့ဖြိုးတိုးတက်မှုဗန်စနစ်နိုင်ငံတကာအသိမှီဖို့အစရှိရဲ့အကြောင်းအရာတွေကျွန်တော်တို့ဆွေးနွေးတိုင်ပင်ခဲ့ပါတယ်။မြန်မာနိုင်ငံအစိုးရရှိရလဲဖွံ့ဖြိုးတိုးတက်မှုလမ်းစဉ်မှာဘာလိုမျိုးလုပ်ငန်းတွေလှုပ်ဆောင်နေလဲလုပ်ကိုင်နေလဲကျွန်တော်တို့ဘက်ကလည်းတိုင်ပင်များဘယ်လိုမျိုးသောအကြံပေးယူချက်ပဲဖြစ်ဖြစ်သို့မဟုတ်လဲစီးပွားရေးနှိမ့်ညွှန်းနယ်မှုအနေနဲ့ဖြစ်ဖြစ်ပေါ့ဘယ်လိုပါဝင်ပတ်သက်တင်နေဘယ်လိုပါဝင်ပတ်သက်နိုင်နေဆိုတာကိုဆွေးနွေးတိုင်ပင်ခဲ့ကြပါတယ
်။ဒီမြန်မာနိုင်ငံမှာဆိုလို့ရှိရင် UMFCCI လိုမျိုးဟိုပေါ့နော်စီးပွားရေးအသင်းအဖွဲ့တွေကနည်းနည်းလေးဟုတ်စီဘောစီဝိုင်းလုံငန်းနဲ့ပတ်သက်ရင်တို့ရောဩဇာရှိတယ်လေသူတို့နဲ့ဒီ US ASEAN စီဘောရေးကောင်စီအဖွဲ့နဲ့ရောတွေ့ထိတွေ့ဆက်ဆံတာတဘောကအပြန်အလှန်အကျိုးလူစီဘောကိစ္စတွေလုပ်ဖို့အတွက်ဆွေးနွေးခဲ့ကြတာတွေရောရှိပါသလား
ဟုတ်ကဲ့ခင်ဗျာရှိပါတယ်ကျွန်တော်တို့ပထမဦးဆုံးအချိန်မြန်မာနိုင်ငံတို့စီဘောရေးမစ်ရှင်သွားခဲ့တဲ့2012ခရီးက UMFCCI နဲ့ပုံမှန်လိုတွေ့ဆုံခဲ့ပါဒါဆိုအခုအချိန်ဆိုရင်တို့နဲ့တွေ့ရ5ချိန်မြောက်ပေါ့နော်ကျွန်တော်တို့ရန်ကုန်မှာပါပဲ UMFCCI ကနေတည်မှုကျင်းပါတဲ့ညစာစားပွဲဟိုမြန်မာနိုင်ငံစီးပွားရေးရှင်တွေအသိပညာရှင်တက်ပညာရှင်ပေါင်း200ကျော်တက်ပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့တော်ဆန်းစုကြည်နောက်ဆုံးအခါအမေရိကန်နိုင်ငံကိုလာသွားတော့ကလည်းဒီ US ASEAN စီးပွားရေးကောင်ဆယ်ကဖိတ်ခေါ်ပြီးတော့ဆွေးနွေးတာတွေရှိတယ်ဟိုပေါ့နော်ဟိုသူနဲ့ဟိုတိုင်ပင်ဟိုပေါ့စီးပွားရေးလုပ်နိုင်တဲ့အခြေအနေတွေပတ်သက်ပြီးတော့ဆွေးနွေးကြတာတွေရှိတယ်နောက်အခုတခါမြန်မာပြည်ကလည်း US ASEAN စီးပွားရေးကောင်ဆယ်ကနေပြီးတော့တွားခဲ့တယ်ဆိုတော့ဒီUS ASEAN စီးပွားရေးကောင်စီနဲ့မြန်မာအစိုးရရဲ့ဆက်ဆံရေးဟာဟိုနောက်တစ်ဆင့်ကိုရောက်သွားပြီလားဟိုဆိုလိုချင်တာကတော့တိုးတက်မှုတွေတဖြည်းဖြည်းဟိုပါပေါ့နော်နှစ်ဖက်နားလည်မှုတွေပို့ပြီးတော့ရလာပြီးတော့အမေရိကန်ကုမ္ပဏီတွေပို့ပြီးတော့ယင်းနှိမ့်မြုံနာမှုအတွက်လမ်းကြောင်းတွေပို့ပြီးတော့ရှိလာသလားဘယ်လိုမျိုးအနေအထားရှိပါလဲ
တနည်းနည်းနည်းယင်းနှိမ့်မှုမှာပို့မှုပြီးတော့မြင့်တက်ဖို့စီးပွားရေးဝင်ရောက်ယင်းနှိမ့်မြုံနာမှုပို့မြင့်တက်ဖို့ကတော့ဒါကျွန်တော်တို့ရဲ့အလုပ်ပေါ့ဗျာအဲ့တော့ကျွန်တော်တို့ကဒီနှစ်မှာဒီလောက်ယင်းနှိမ့်မှုဆက်ဆံမှုဝင်ရောက်ပါဝင်ပတ်သက်မှုရရင်နောက်နှစ်ဒီထက်ပို့ပြီးတော့ဘယ်လိုမျိုးများပြားလာအောင်ကောင်းမွန်လာအောင်ကြိုးစားမှာဆိုတာကျွန်တော်တို့ရဲ့မြန်မာပြည်မှာလည်းမဟုတ်ပါဘူးအာဆီယံနိုင်ငံပေါင်းစုံအတွက်ကျွန်တော်တို့ထားရှိတဲ့မျှမှန်းချက်ဖြစ်ပါတယ်မြန်မာနဲ့ပတ်သက်ပြီးတော့အတိအကျပြောရမယ်ဆိုရင်တော့အထူးသဖြင့်ဒီဒေါက်တာဆန်းစုကြည်လာပြီးတော့အမေရိကန်နိုင်ငံတို့ခီးစင်ပေါ့နော်ပြီးသွားတဲ့အခါမှာတလားအကြမှာပဲသမ္မတဥပမာဘက်ကနေ National Emergency ကိုရုပ်သိမ်းတဲ့ကြေညာချက်ကမြန်မာနိုင်ငံပေါ်ထားရှိတဲ့ sanction ကြံရှိသမျှ sanction တွေအကုန်လုံးကိုရုပ်သိမ်းလိုက်ပါတယ်။အဲရုပ်သိမ်းလိုက်ခြင်းကမြန်မာနိုင်ငံပေါ် sorry တွေကစိတ်ဝင်စားနေပြီးသား American company တွေအတွက်တကယ်တမ်းဝင်ရောက်ပြီးတော့ငွေကြေးထည့်ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ပို့ပြီးလွှဲကူသွားပါတယ်။ဒါလည်းမဟုတ်သေးပါဘူး GSP အတည်ပြုသွားတဲ့ကိစ္စရင်နောက်ပြီးတော့ကမြန်မာရင်းနှီးမြှုပ်နှံမှုဥပဒေ2016မြန်မာရင်းနှီးမြှုပ်ဥပဒေကိုပြီးခဲ့ရလားပဲ။သမရဦးထင်ကျော်ကလက်မှတ်ရေးပြီးလေးထုတ်အတည်ပြုပြီးတော့ January 2019မှာတရားဝင်ဖြစ်မယ်။နောက်ဆုံးကတော့ဒီပြီးခဲ့တဲ့လပိုင်းကကြေညာတဲ့အာမခံလုပ်ငန်းတွေမှာနိုင်ငံတကာကုမ္ပဏီတွေရဲ့ဝင်ရောက်ရင်းနှီးမြှုပ်နှံမှုကိုဖွင့်လှစ်ဖိတ်ခေါ်မယ်ဆိုတာဘယ်လိုမျိုးသောထူးခြားချက်တွေပေါ့နော်။အရင်တော့မရှိတဲ့ provision တွေပြောင်းလဲလာတာလေဒီနှစ်နိုင်ငံကြားစီးပွားရေးဆက်ဆက်မှုမှာပို့ပြီးတော့အများစွာထောက်ကူပြုပါတယ
်အမေရိကန်နိုင်ငံကကုမ္ပဏီတွေဟာသူကကြီးလဲကြီးတယ်ဟိုငွေကြေးအရင်းနှီးလဲသူကများတယ်ဟိုသူတို့တွေရောက်လာပြီဆိုရင်လဲဟိုဒီတက္ကသိုလ်ကျွန်တော်တို့လိုမြန်မာနိုင်ငံလိုဒီဖွံ့ဖြိုးမဖွံ့ဖြိုးသေးတဲ့နိုင်ငံဖွံ့ဖြိုးသေးတဲ့နိုင်ငံတွေအတွက်ကတော့တိတ်တိတ်တော်တော်လေးတိတာတယ်လေအဲ့ဒီကုမ္ပဏီတွေလာရောက်ရင်းနှီးမြှုပ်နှံပြီဆိုလို့ရှိရင်ဆိုတော့အခုဒီအစိုးရနေပြီးတော့အသိပြထမ်းလိုက်တယ်ဒီရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေဟာအရင်ကတည်းကသူကနည်းနည်းလေးပြောင်းတော့နည်းနည်းလေးပြောင်းပြီးတော့သူကဒီဟိုပါတော့ investor friendly ပေါ့တိရမလားနိုင်ငံတကာနေ FDI လိုမျိုးတဲ့ရရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့လမ်းကြောင်းပွင့်အောင်သူတို့ဘက်ကဆွဲဆောင်တဲ့အနေနဲ့ဟိုပါဥပဒေတွေကိုသူတို့ တန်းလိုက်တော့ဖွင့်ပေးထားတယ်ဆိုတဲ့အတမ်းမျိုးကြီးလည်းကြားတယ်လေဆိုတော့ဒီပြဋ္ဌာန်းလိုက်တဲ့ဥပဒေတစ်ကဒီအမေရိကန်ကုမ္ပဏီတစ်ဘက်ကကြည့်မယ်ဆိုလို့ရှိရင်ဒါမှမဟုတ်လည်းပြင်ပနေလာပြီးတော့မြန်မာပြည်မှာယင်းနှင်းမြုံနံကျင်ကြားတဲ့သူတွေဘက်ကကြည့်မယ်ဆိုလို့ရှိရင်ဘယ်လောက်ထိများဆွဲဆောင်မှုရှိသလဲ
ဟုတ်ကဲ့ခင်ဗျာနံပါတ်1အနေနဲ့ဒီ investment law 2016 investment law ရဲ့ဟိုကောင်းမှုမှုပါဗောနော်ပြီးတော့ဒီနိုင်ငံတကာကုမ္ပဏီဘက်ကလည်းကြည့်ရင်ဆွဲဆောင်မှုရှိရတော့ဗာလဲဆိုတော့ကအရင်တော့က law နှစ်ခုရှိရခင်ဗျာ foreign investment law ရဲ့ပြီးတော့မြန်မာ citizens investment law ရဲ့ဆိုပြီးနှစ်ခုထားတယ်အဲ့တော့ကပြင်ပလာပြီးယင်းနှိမ့်နေတဲ့နိုင်ငံတကာကုမ္ပဏီတွေကလည်းမြန်မာနိုင်ငံသားတွေပဲယင်းနှိမ့်နေရဥပဒေကိုကြည့်ပြီးတော့အားအရာပို့တာနေလို့ထင်ရတယ်မြန်မာပြည်သူပြည်သားတွေကလည်းတို့ယင်းနှိမ့်နေမှုဥပဒေရှိထားရှိထားတဲ့ပုံကိုကြည့်ပြီးတော့တခြား foreign investment ကပို့ပြီးတာနေလို့ထင်ကြတယ်ဘယ်ဘက်ကမှဟိုတခြားတစ်ဖက်ကတင်ပြထားတယ်ပေါ့နော်ဒီဥပဒေအမှုကြမ်းကိုကြည့်ပြမှုမရှိကြဘူးခင်ဗျဒါကဟိုရေးဘူးအဖြစ်ပြောတာပေါ့နော်အဲလိုမျိုးဖြစ်နေတာနေအခုတော့အခုလိုမျိုးဒီတပြင်းညီတယ်ဟုတ်တယ်ဥပဒေတစ်ခုရယ်အဲ investment ဥပဒေတစ်ခုရယ်ဟိုအတည်ပြုလိုက်တာလိုမျိုးတော့နားလည်မှုလွဲမှုတွေကင်းရှင်းသွားတယ်အဲ့ဒါတခုကတော့အကောင်ဆုံး development ပေါ့နော်အဲတခြားဟိုပို့ပြီးတော့ specific ဖြစ်အောင်ပြောရမယ်ဆိုရင်တော့ဗျာဒီတိုင်းနဲ့ပြည်နယ်တွေပေါ့ရင်းနှီးမြှုပ်နှံမှုမှာ tax exemption ပဲဖြစ်ဖြစ်ဒါမှမဟုတ်လဲ industry sector နဲ့ပဲဖြစ်ဖြစ်ပေါ့နော်သတ်မှတ်ချက်တွေကလည်းမြန်မာပြည်ရဲ့တချို့သောပြည်နယ်တွေတချို့သောမြို့တွေပဲကွက်ပြီးတော့ဒီမျိုးနဲ့မှုတွေပုံမလာပဲနဲ့မြန်မာပြည်တပြက်ပြည်သူအားလုံးပါဝင်ပြီးတော့ပတ်သက်ခွင့်ရအောင်ပြည်သူအားလုံးအကျိုးရအောင်လုပ်ငန်းတွေပေါ်ထွန်းလာအောင်လို့ဒီလမ်းဖောက်ပေးလိုက်တဲ့ဥပဒေလို့ကျွန်တော်တို့ယုံကြည်ပါတယ်